America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်အောက်တိုဘာလ20ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးသွားမှာပါ sorry သတင်းတော်ဂျမဲကက်ရှူဂီယာ sorry ကောင်စစ်ဝင်ရုံးထဲမှာတည်ဆုံသွားတယ်ဆိုတာကို sorry arabia ဘက်ကဝန်ခံလိုက်ပါပြီဒီလာမယ့် american လွှတ်တော်ဂျာကာလာရွေးကောက်ပွဲကို russia တွေဘက်ကဒီနှောက်ရှက်ဖို့ဒီဇိုင်းမဲ့မဲ့လှုပ်ဆောင်နေတဲ့အကြောင်း american ထောက်လှမ်းရေးအတိုင်းဝိုင်းကသတိပေးလိုက်ပါတယ်ဒီလိုထိတန်းအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းတော်တာရှင်နေနားဆရာမဲ့သတင်းတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်အုံတော်ခြေဒုက္ခသည်စခန်းအတွင်းဒုက္ခသည်6ဦးအထိသေဆုံးခဲ့ရပြီးတော့အိမ်အောင်စုပေါင်း100ကျော်ပျက်စီးဆုံးရှုံးခဲ့ရတဲ့မိလောင်မှုနဲ့ပတ်သက်ပြီးတော့ဒုက္ခသည်စခန်းနေဒုက္ခသည်2ဦးရဲ့အမြင်ကဘယ်လိုရှိပါသလဲ
လူ6ယောက်တော့အဆုံးဆုံးပါတယ်နောက်ပြီးတော့စခန်းတွေ့ရတဲ့အဆောင်ကြီးတွေလောင်ကျွတ်ပါတယ်ဒါနေကတကယ်ပြောမယ်ဆိုရင်ရှယ်တာဒီဇိုင်းတွေကိုကျွန်တော်အရင်ဆုံးပြောဖို့လိုတယ်အဲ့ဒီရှယ်တာကနေနောက်ရှယ်တာတစ်ခု
နောက်ပိုင်းမှာအပြည့်အစုံဒီသတင်းကိုနားဆင်ကြရပါမယ်ရှင်နောက်မြန်မာဆိုရတက်နဲ့ကရင်နီအမျိုးသားတွတ်တက်ရေးပါတီ KNPP တက်ဖွဲ့တို့ကြားဒီကနေ့မနက်ပိုင်းတိုက်ပွဲဖြစ်ပွားခဲ့တဲ့သတင်းနဲ့အတူ Washington Post သတင်းစာက sorry သတင်းတော့တည်ဆုံးသွားတယ်လို့ sorry Arabia နိုင်ငံကဝန်ခံလိုက်ပြီးတဲ့နောက်ဒီ sorry Arabia နိုင်ငံ Riyadh မြို့ပေါ်ကနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေတွေအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
sorry တနင်္လာဂျမဲကက်ရှူဂီယာတူရကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ရုံးထဲမှာတည်ဆုံသွားတယ်ဆိုတာ sorry arabia ကအတည်ပြုလိုက်ပြီးလို့ sorry နိုင်ငံပိုင်သတင်းဌာနကပြောပါတယ် mr ကက်ရှူဂီဟာကောင်စစ်ရုံးထဲမှာသူနဲ့တွေ့တဲ့လူတွေနဲ့ရုံးရင်းဆန်ခတ်ပြန်လည်ဖြစ်ပြီးတော့တည်ဆုံသွားတယ်ဆိုတာကိုစုံစမ်းစစ်ဆေးမှုကနဦးရလတီအရာတွေ့ရတယ်လို့ဆိုပါတယ်ဒီဖြစ်ရအတွက် sorry တော်ဝင်ချန်ပီတူဖြစ်သူ sayအဲကာတနီနဲ့ထောင်းလိုင်းအဖွဲ့ဒုတိယအကြီးအကဲပိုဂျိုဂျီအာမက်အဲဇရီရိုကိုယာရုကထုတ်ပြလိုက်ပြီးတော့တခြားဆော်ဒီနိုင်ငံသား18ဦးကိုလည်းဖမ်းဆီးထားကြောင်းဆော်ဒီအစိုးရရှိနေကပြောပါတယ်မစ္စတာကက်ရှိုဂီတည်ဆုံမှုကိုဆက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့လည်းဆိုပါတယ်ဆော်ဒီဘီယန်ဆယ်မန်ကလည်းဆော်ဒီအာရေဗျထောင်းလိုင်းဌာနကိုပြုပြင်ဖွဲ့စည်းဖို့အင်ရှိဇာမင်းသားဦးဆောင်တဲ့ဝန်ကြီးအဆင့်ကော်မတီတရက်ကိုဖွဲ့စည်းဖို့အမိန့်ပေးခဲ့တယ်လို့လည်းဆော်ဒီသတင်းဌာနကကြေညာပါတယ်တောက်ကြနေတော့ကတော့တူရကီရဲတပ်ဖွဲ့က sorry ကောင်စစ်ဝင်ယုံဝန်ထမ်းတွေကိုမေးမြန်းခဲ့တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်မစ္စတာကက်ရှိုဂီဟာအော်တိုဘာလ2ရက်နေ့က sorry ကောင်စစ်ယုံထဲကိုဝင်သွားပြီးတဲ့နောက်ပြန်ထွက်မလာတော့ပဲပျောက်ဆုံးနေတော့ပါဒီဖြစ်ရပ်ကိုစုံစမ်းဆက်ဆဲနေတဲ့တူရကီအာဏာပိုင်တွေကမစ္စတာကက်ရှိုဂီဟာကောင်စစ်ယုံထဲမှာတက်ခံရပြီးတော့တည်ဆုံသွားတာလို့အစိုးရပိုင်းတွေကပြောထားပေမဲ့ sorry ဘက်ကတော့ဒီအဲ့ဒါကိုတောက်လျှောက်ငင်းလာပါတယ်မစ္စတာကက်ရှိုဂီပျောက်ဆုံးတည်ဆုံးရတာဟာ sorry arabia လက်ချက်ဆိုတာထင်ရှားရင်ပြင်းထန်တဲ့တန်ခတ်မှုနဲ့ကြုံရမယ်လို့တော့သမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရဲ့ရွေးကောက်ပွဲကိုတိုက်ခိုက်ဖို့တာလီဘန်တို့ကအချင်းချင်းချင်းချောက်ထားပေမဲ့မဲဆန္ဒရှင်တွေကတော့မဲပေဖို့နိုင်ငံတော်ကမဲယုံတွေမှာတန်းစီဆောင်ဆိုင်နေကြပါတယ်မဲယုံအားလုံးကိုတိုက်ခိုက်မယ်ဆိုပြီးဒီကနေ့စနေနေ့မနေ့ပိုင်းမှာပဲတာလီဘန်တို့ကထပ်ပြီးချင်းချောက်ထားတာပါမြို့တော်ကဘူးကမဲဆန္ဒရှင်တွေကြားမှာနှောင့်ဆုတ်တဲ့အတန်းတွေကြားနေရတာပါနိုင်ငံတွင်းကမဲယုံတွေမှာချထားတဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးအစိုးရဘက်ကယုံကြည်မှုအပြည့်ရှိနေတာပါရွေးကောက်ပွဲနဲ့ဆိုင်တဲ့ပစ္စည်းတချို့ကိုမဲယုံတခုထက်မနည်းစီကနေတာလီဘန်တို့ခွယူသွားတယ်လို့ Kunduz ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းမဲယုံအားလုံးမှာလုံခြုံရေးကောင်းကောင်းချထားတဲ့အကြောင်းနဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့အသေးချပူးပေါင်းဆောင်ရွက်ထားကြောင်း Kunduz ပြည်နယ်ကလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌမိုဟာမက်ရာဆူလ်အိုမာကပြောပါတယ်ပြည်နယ်ရင်းကနေရာတချို့မှာတော့ rocket ဒုံးလက်နက်တွေနဲ့တိုက်ခိုက်မှုတွေရှိကြောင်းဒေသခံသတင်းထောက်တွေကသတင်းပေးပို့ကြပါတယ်ရွေးကောက်ပွဲမတိုင်ခင်နှစ်ရက်အလုံးမှာကန်ဒဟာပြည်နယ်ကဩဇာကြီးတဲ့ရဲတပ်မှူးကြီးအဗ်ဒူရာဇစ်လှုပ်ကြံခံခဲ့ရတဲ့အတွက်အဲ့ဒီပြည်နယ်ကရွေးကောက်ပွဲကိုတော့သတင်းနှစ်ပါးနောက်ဆုတ်ခဲ့ရပါတယ်
အမေရိကန်ထောင်းလိုင်းရေးဥပဒေစိုးမိုးရေးနဲ့လုံခြုံရေးအေဂျင်စီတွေကရုရှားဟာနောက်လာမဲ့ကျင်းပမဲ့ဒီဂျာကာလာလွတ်တော်ရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့ဒီဇိုင်းမဲမဲ့လှုပ်ဆောင်နေကြောင်းသတိပေးလိုက်ပါတယ်။မနေ့တုန်းကတော့နိုဝင်ဘာရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့စီစဉ်တဲ့ပတ်သက်ပြီးတော့ဆက်ဆံမှုရှိတဲ့အသက်44နှစ်အရွယ်စိန့်ပီတာစဘတ်မြို့ကအဲလီနာအလက်ဆီနာကူစ်ရီနိုဗာကိုရာဇဝတ်မှုနဲ့တရားစွပ်ဆိုထားတဲ့အကြောင်းအမေရိကန်ဘက်ကထုတ်ပြန်ပါတယ်။သူဟာအင်တာနက်သုတေသနအေဂျင်စီလက်အောက်ခံ တရင်မျိုးစုံဖြန့်ဖြူးတဲ့ Project Lakta ရဲ့စည်ရင်းစစ်ချုပ်ဖြစ်တယ်လို့လည်းအမှုဆွဲဆိုချက်မှာဖော်ပြထားပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာမန်နောက်ဆက်ဆွတ်ဖက်ခဲ့လေသလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့ American Two စုံစမ်းစစ်ဆေးမှု Robert Mueller ဟာ Internet လူမှုကွန်ရက်ဒီမှာမမှန်တဲ့တွေဖြန့်ဖြူးနေတဲ့အဲ့ဒီ Internet သုတေသန Agency ကိုဒီနေ့အစောပိုင်းတုန်းကဆွဲချက်တင်ခဲ့ပါသေးတယ်ကူရှင်နိုဗာဟာဒီလူမှုကွန်ရက်ကကြော်ညာရေးအတွက်အသုံးစေးကိုကြီးကြပ်ရသူဖြစ်တယ်လို့ Facebook နဲ့ Twitter တွေမှာပုံမှန်ဖတ်ရှုသူ300ချီရှိတဲ့သုံးဆွဲသူအကောင့်အတူ1000ချီကိုဖန်တီးပြီးတော့မမှန်သတင်းတွေကိုဖြန့်ဝေရမှာဘယ်ကဖြန့်ဝေနေလဲဆိုတာကိုဖျောက်ပေးတဲ့ Proxy Server တွေကိုကြီးကြပ်သူဖြစ်တယ်လို့လည်းအဲ့ဒီဆွဲချက်မှာရေးသားထားပါတယ်ကူရှင်နိုဗာဟာဒေါ်လာတန်းချီ300နဲ့ဒီ project အတွက်လွတ်လွတ်ပေးနေသူဖြစ်ပြီးရုရှားစီးပွားရေးသမားယက်ဂျန်နတီပရီဂိုဇင်ကထောက်ပံ့ပေးနေတာဖြစ်ကြောင်းအမေရိကန်ကပြောရတယ်သူရဲ့အစားအသောက်ရောင်းချပြီးလိုက်လံဝန်ဆောင်မှုပေးတဲ့ company ဟာသမရဗလာဒီမီယာပူတင်အတွက်လည်းလွတ်လွတ်ပေးတာကြောင့်ပရီဂိုဇင်ကိုဒီပူတင်ရဲ့ support မှုဆိုပြီးတော့လည်းခေါ်ကြပါရယ
်အမေရိကန်ပြည်ထောင်စုရဲကိုဦးတည်လာနေကြတဲ့တောင်အမေရိကတိုက်ကရွှေပြောင်းအခြေချဖို့ထွက်လာကြတဲ့လူအုပ်ကြီးဟာကွာတီမာလာနယ်စပ်ကချန်စီယိုကိုဖျက်ပြီးတော့တစ်ဖက်ကမက္ကဆီကိုရဲရေစီကိုအတင်းတိုးဝင်လာပါရယ်အဲ့ဒီလူအုပ်ကြီးကိစ္စကိုပြင်ဆင်ဖြေရှင်းပေးမယ်လို့မက္ကဆီကိုနိုင်ငံကအမေရိကန်ပြည်ထောင်စုကိုကတိပေးထားတာပါကွာတီမာလာနယ်စပ်ဂိတ်ကိုဖျက်ပြီးတော့ဝင်ရောက်လာတဲ့ရာနဲ့ချီတဲ့လူအုပ်ကြီးဟာမက္ကဆီကိုနဲ့ကွာတီမာလာကိုဆက်သွယ်ထားတဲ့တံတားစီကိုအတင်းတိုးဝင်လာတာကိုမက္ကဆီကိုရွေးမြင့်သားကြမှာထုတ်လင်းပြသသွားပါရယ်တံတားတစ်ဖက်မှာတော့မက္ကဆီကိုရဲတွေကအဒီကယုံနှိမ့်နှင်းရဲ့ပစ္စည်းတွေနဲ့ဆောင်ဆိုင်နေခဲ့ကြတာပါမက္ကဆီကိုလုံခြုံရေးတပ်ဖွဲ့တွေကိုရွှေ့ပြောင်းဝင်ရောက်လာသူတချို့ကဂဲတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့မျက်မြင်သက်သေတွေ့သူတွေကပြောပါတယ်ရွှေ့ပြောင်းဝင်ရောက်လာသူတွေလက်လျှော့သွားအောင်မက္ကဆီကိုလုံခြုံရေးတပ်ဖွဲ့တွေကငရုတ်ရည်ပါတဲ့မုတ်ဆေးပက်ပါစပရေးတွေကိုအသုံးပြုခဲ့ကြတာပါမက္ကဆီကိုသမ္မတအန်ဒရီကာပညာညန်တိုတောက်ကြနေကြကနိုင်ငံတော်ကိုပြောတဲ့မိန့်ခွန်းမှာတော့မက္ကဆီကိုပိုင်တဲ့နယ်မြေတွေကိုအကြမ်းဖက်တဲ့အနေနဲ့ဝင်ရောက်လာတာမျိုးမဆိုထားနဲ့ပုံမှန်မဟုတ်တဲ့အနေနဲ့ဝင်ရောက်လာတာမျိုးကိုတောင်ခွင့်မပြုနိုင်ဘူးလို့ပြောဆိုသွားပါတယ်ရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့အခုလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ Honduras သမ္မတ Juan Orlando Hernandez နဲ့ Guatemala သမ္မတ Jimmy Morales တို့ဒီကနေ့စနေနေ့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြညာနေပါရခင်ဗျာအိန္ဒိယနိုင်ငံမြောက်ပိုင်းမှာတောက်ချာနီကကျင်းပတဲ့ဘာသာရေးပွဲတော်ဆင်းနေနေတဲ့လူအုပ်ကိုယထာတစင်းကအရှိန်နဲ့ဝင်တိုက်တာကြောင့်လူ60ထဲမှနေတည်ဆုံးပြီးတော့ဒါဇင်နဲ့ချီတန်းရသွားပါတယ်ပန်ဂျက်ပြည်နယ်ကအမရီစတာမြို့စုံမှာကျင်းပတဲ့ဒူဆာရာဟိန္ဒူဘာသာရေးပွဲတော်အတွင်းမီရှူမီရန်ပြစ်ဖောက်တာကိုယထာတန်လန်းဘော်ကနေကြည့်နေသူတွေကိုယထာကဝင်တိုက်တာပါဒဏ်ရာရသူ60ထဲမှနေကိုနီးစပ်ရဆေးဥနည်းစီအမြန်ဆုံးပို့ဆောင်ခဲ့ရတယ်လို့ရဲတွေကပြောပါတယ်ပွဲတော်အတွင်းမီရှူမီရန်ပေါက်တာအပြင်ပျော်ပွဲရှင်တွေတန်တွေဆူညံနေတာကြောင့်ယထာလာတာကိုသူတို့ကမသိကြတာလို့လဲဆိုပါတယ်ဟိန္ဒူဘာသာရေးပွဲတော်ကိုအမရီစာမြို့စုံမှာနှစ်ဆင်ကျင်းပလာတာဖြစ်ပြီးပွဲတော်ချိန်မှာယထာအရှင်လျှော့ပြီးတော့မောင်းဖို့ယထာဌာနကိုအကြောင်းကြားထားကြောင်းဒေသဂန်အာနာဘိုင်နီကပြောပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီကတော့ဒီမတော်တဆဖြစ်ပျက်ကိုနှလုံးသွေးပြက်ဖွယ်အဖြစ်ဆိုးကြီးဖြစ်ခေါ်ခဲ့ပြီးတော့ဒဏ်ရာရသူတွေကိုအလင်းမြန်ကုသမှုပေးဖို့ဒေသအာနာဘိုင်နီကိုညွှန်ကြားခဲ့ပါတယ်ခင်ဗျာ
ကိုပိုင်အုပ်ချုပ်နေတဲ့တိုင်ဝမ်ကျွန်းဟာတရုတ်ပြည်မှာကြီးကနေလွတ်လပ်ကြောင်းတရားဝင်ကြေညာဖို့ပြည်လုံးကျလူလူဆန္ဒခံရပွဲကျင်းပဖို့ဆိုတဲ့တရုတ်နိုင်ငံရဲ့တောင်းဆိုချက်နဲ့သူ့ရဲ့အနိုင်ကျင့်မှုတွေအပေါ်လွတ်လပ်ရေးကိုထောက်ခံကြတဲ့ထောင်နဲ့ချီတဲ့တိုင်ဝမ်ကျွန်းသူတွေဒီကနေ့စနေနေ့မှာစုဝေးကဆန္ဒပြခဲ့ကြပါတယ်ဒီနှစ်ထဲမှာအကြီးဆုံးဖြစ်တဲ့လူလူစုဝေးပွဲကိုပြီးခဲ့တဲ့6လကစတင်တည်ထောင်လိုက်တဲ့ Formosa Alliance ဆိုတဲ့အဖွဲ့ကစီစဉ်တာဖြစ်ပြီးသမ္မတ Sign One ရဲ့ Democratic Progressive Party ရုံးချုပ်အနေမှာစုဝေးခဲ့ကြတာပါတဟာသိကိုအောင်မြင်တဲ့ပွဲဖြစ်တယ်လို့ Formosa Alliance ရဲ့ပြောခွင့်ရသူ Kenny Chong ကပြောပါတယ်2016ခုနှစ်မှာသမ္မတ Sign One အာဏာရလာချိန်ကစပြီးတရုတ်နဲ့တိုင်ဝမ်ကြားဆက်ဆံရေးတွေယိုယွင်းလာခဲ့တာပါသမ္မတ Sign One ဟာတရုတ်တို့လုံးဝခွင့်မပြုနိုင်တဲ့တရားဝင်လွှတ်လပ်ရေးကျင်းပဖို့လိုလားနေသူအဖြစ်တရုတ်တို့ဘက်ကတန်ရရှိနေတာဖြစ်ပါတယ်
အမေရိကန်နဲ့တောင်ကိုရီးယားအဓိကပူးရဲဆေးလေ့ကျင့်မှုကြီးတွေကိုရပ်ဆိုင်ထားမယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်တန်တမာရေးနည်းလမ်းအရဆောင်ရွက်မှုတွေပိုထိရောက်စေဖို့အတွက်ပူးရဲဆေးလေ့ကျင့်မှုတွေကိုရပ်ဆိုင်ထားမှာဖြစ်ကြောင်းပင်တဂွန်ပြောခွင့်ရဒန်နာဝိုက်ကတောက်ကြနေမှာပြောလိုက်တာပါအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်တောင်ကိုရီးယားနဲ့ဂျပန်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးတဲ့နောက်အခုလိုကြေညာတာပါကာကွယ်ရေးဝန်ကြီးတွေကအရှေ့တောင်အာရှအသင်းကြီးရဲ့ကာကွယ်ရေးဝန်ကြီးအစည်းအဝေးတက်ရောက်ဖို့စင်ကာပူကိုရောက်နေတာပါ မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်နေဆွန့်လပ်ပြီးနိုင်ငံတကာကလည်းဆစ်ဆစ်ချစ်ချွနိုင်တဲ့လမ်းကြောင်းဖွင့်ပေးမှုတိုက်တွန်းနေတဲ့အချိန်ထဲမှာအခုလိုလေကြောင်းစီရေးလေ့ကျင့်မှုရပ်ဆိုင်ဖို့ဖြစ်လာတာပါခင်ဗျာ
American ပြည်ထောင်စုက Mega Million လို့ခေါ်တဲ့ဒီအမျိုးအစားမှာတမိုင်းတစ်လျှောက်အမြင့်ဆုံးစံချိန်နဲ့စုချိန်ငွေတွေဆက်ပြီးတိုးလာနေပါတယ်။မနေ့တောက်ကြနေ့ညကဖွင့်ခဲ့တဲ့ဒေါ်လာ1ဘီလီယံစုချိန်ငွေကိုဘယ်သူမှမပေါက်ခဲ့တဲ့အတွက်ကမ္ဘာမှာအများဆုံးတမိုင်းဝင်စုချိန်ငွေဖြစ်လာတာပါ။လာမယ့်အင်္ဂါနေ့မှာ Mega Million ထိဖွင့်ရမှာထိပေါင်းမဲ့သူကဖြန်းမြစုချိန်ငွေဒေါ်လာ 1.6 ဘီလီယံအထိရမှာဖြစ်ပါတယ်။နောက်ထပ်ဒီအမျိုးအစားတစ်ခုဖြစ်တဲ့ Powerball ကနေ2016ခုနှစ် January 23ရက်နေ့ကထွက်ခဲ့တဲ့စုကတော့ဒေါ်လာ 1.5 ဘီလီယံနဲ့အများဆုံးစံချိန်တင်ရောက်ရှိခဲ့တာပါ။မဂါမီလီယံတီအမျိုးအစားကနေနောက်ဆုံးစံချိန်တင်ရောက်ခဲ့တဲ့အမြင့်ဆုံးစုကတော့2012ခုနှစ်မတ်လကထွက်ခဲ့တဲ့ဒေါ်လာ656တန်းစုချိန်ငွေဖြစ်ပါတယ်။တောက်ကြနေညကဘယ်သူမှမပေါက်ခဲ့ပေမဲ့Mega Ball တီရဲ့နောက်ဆုံးနံပါတ်တစ်လုံးကလွှဲရင်နံပါတ်အလုံးတူတဲ့အနည်းဆုံးဒေါ်လာတသန်းပေါက်တဲ့စု15ခုရှိနေပါတယ်။ဒီအမျိုးအစားနှစ်ခုစလုံးကို American ပြည်ထောင်စုကပြည်နယ်44ခုမှာဝယ်ယူနိုင်တယ်လို့ Washington DC နဲ့ American by Virgin Island မှာလည်းရရှိနိုင်ပါတယ်။
စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုထိတ်တန်းရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်စစ်တေမျိုးကမိဘေးတင်ခဲ့တဲ့ဒုက္ခသည်စခန်းအတွက်ပြည်လဲနေရချထားရေးနဲ့ထူထောင်ရေးတွေကိုရခိုင်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးကပြောပါတယ်။လူသေဆုံးတဲ့အထိဖြစ်ခဲ့တဲ့အပြင်အိမ်တော်စုယာကျော်ရဲ့နေအိမ်ခန်းနေမိတဲ့ပါသွားရတာကပေါ်ဆာမိကြောင်းလို့မိသက်ကပြောပြီးဒုက္ခသည်တွေဘက်ကတော့ဒီစခန်းမှာလူဦးရေထူထပ်လွန်းတာနဲ့အဆောင်နေနေရာချထားတဲ့ပုံစံကြောင့်လည်းဒီလိုဖြစ်ရတဲ့အတွက်သူတို့ဘေးကင်းလုံခြုံစွာနေထိုင်ရေးတာဝန်ရှိသူတွေအနေနဲ့စနစ်တကျဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုပါရစေ။အပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင်။ရခိုင်ပြည်နယ်စစ်တွေမြို့နယ်တွင်ကအုံတော်ချေဒုက္ခသည်စခန်းတွင်ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ည7နာရီခွဲလောက်မှာမိစတင်လောင်ကျွမ်းခဲ့ပြီးတော့ဒုက္ခသည်6ဦးသေဆုံးဒုက္ခသည်အဆောင်15လုံးပျက်စီးပြီးတော့အိမ်တော်စုပေါင်း142စုကဒုက္ခသည်စုစုပေါင်း822ဦးမိဘဒဏ်သင်ခဲ့ကြရပါတယ်မိဘဒဏ်သင်ခဲ့ရတဲ့ဒုက္ခသည်စခန်းနေဒုက္ခသည်တွေကိုတော့လက်တလောမှာအုံတော်ကြီးအခြေခံပညာမူလာတန်းကျောင်းမှာယာယီနေရာချထားပေးထားပါတယ်မိလောင်သေဆုံးခဲ့ရသူတွေနဲ့မိဘဒဏ်သင်ပြည်သူတွေကိုရခိုင်ပြည်နယ်အစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးကူညီဆောင်ရွက်ပေးနေပါတယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်။အခုလူတွေကြောင့်လည်းဆိုတော့ဒီကြောင့်ဒီဘာဝဒီဒုက္ခနဲ့ဆောင်ရွက်မှုရမူလာမြေပြပြီးဆုံးတဲ့အဲ့လိုသွားပါလာရှိတယ်။ဒါပြီးတော့အဲ့ဒီလူအိမ်ဆောင်စုတွေဝင်ရောက်သွားတဲ့အချိန်အိမ်ဆောင်စုဟိုအတုံးဆောင်ဖြစ်ပြီးပေါ့အဲ့ဒါစစ်တာနဲ့ကျွန်တော်သတ်မှတ်ထားရှိတယ်ဆက်တဲ့မျိုးတော့ဘာလို့အမျိုးမျိုးနေတဲ့ပေါ့နော်။အဲ့လိုမျိုး watch နဲ့ပေါ့အဲ့လိုမျိုးတမ်းပြလာရှိပါတယ်ခင်ဗျာနောက်ကကိုစားစီရှားပေါ့နော်အဲ့လိုမျိုးလူတွေနဲ့ပြတ်ပြီးတော့ဒါလားအဲ့လိုမျိုးဖောက်ဖက်နေခင်ဗျာအဲ့တော့ကျွန်တော်တို့ဝင်ကြတာနဲ့ဒီကျောက်ဖက်ရတဲ့ဖောက်ဖက်နေကျွန်တော်ရဲ့နေဆရာဒီမှာခံဝဲမှုကြည့်ကြတာပေါ့နော်ဒီကနေပြီးတော့တက်တက်ပတ်ပြီးပြီးလေးပြရတယ်ဒီလိုမျိုးမဖြစ်အောင်ဆိုတော့ပုံမှန်မိသားစုရဲ့ပုံစံတိုင်းပဲပေါ့ဒါဒီလေကျေးရတယ်ကျွန်တော်ကအချိန်နဲ့ဒီမှာအကုန်လုပ်သွားပြီးပါပြီအဲ့ဒီချက်ကို
ဒုက္ခသည်စခန်းတွင်အဆောင်နေအခန်းတွဲတွေထဲအိမ်တော်စုတွေကများပြားစွာစုဝေးနေထိုင်ကြရပြီးအခုလိုမျိုးမိဘနဲ့တဘာဝဘေးမတော်တဆမှုတွေကြုံကြိုက်လာရချိန်မှာတော့ဘေးကင်းလုံခြုံမှုတွေရှိအောင်ထိရောက်တဲ့ကာကွယ်မှုတွေမစီစဉ်ပေးထားတဲ့အတွက်အခုလိုမျိုးလူ6ဦးအထိသေဆုံးခဲ့ရတဲ့အဖြစ်နဲ့ကြုံခဲ့ရတာလို့စစ်တွေဒုက္ခသည်စခန်းနေဒုက္ခသည်တဦးဖြစ်တဲ့ဦးခင်မောင်ထွန်းကပြောပြပါတယ်ဒုက္ခသည်စခန်းနေအတွင်းမှာစနစ်တကျနေရာချထားမှုတွေနဲ့ဘေးကင်းလုံခြုံမှုတွေကိုဆောင်ရွက်ပေးတဲ့လူလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရထောက်ပံ့မှုတွေဟာလည်းအရေးတကြီးလိုအပ်နေပါတယ်လို့ဥက္ကမောင်ထွန်းကပြောပါတယ
်။လူ6ရောက်တော့အဆူဆုံးပါတယ်။နောက်ပြီးတော့စစ်ကန်တွေ့ရတဲ့အဆောင်ကြီးတွေလောင်ကျွတ်ပါတယ်။ဒါကလည်းကျွန်တော်ပြောမယ်ဆိုရင်ရှယ်တာဒီဇိုင်းတွေကိုကျွန်တော်အရင်ဆုံးပြောင်းဖို့လိုတယ်။အဲ့ဒီရှယ်တာကနေနောက်ရှယ်တာတစ်ခုကိုတစ်ခုမှမပြောင်းဖို့အတွက်ပေါ့နော်။အဲ့လိုမျိုးမခုတ်ဆဲဖို့အတွက်ပုံစံမျိုးလက်ခင်းနေချင်တဲ့ IDP ကိုကျွန်တော်တို့လည်းပြောနော်။ဒီ IDP တကယ်နဲ့မှလူခံနေရတယ်ဆိုတာကဒီလူတွေရဲ့အစ်ကအန်ဒီရဲ့နေဒီလူတွေကခံနေရတာပဲအစိုးရရဲ့ဒီရှယ်တာစီမံကိန်းပေါ်မှာသူတို့ရဲ့ဒီနေ့ကြပါဘောနော်ရုပ်တခုကဒီ IDP တစ်ခဲမှာဘောနော်အဲ့လိုမျိုးကန်တယ်ပါတယ်လို့မရှိဘူးဒီလူတွေကြီးအားကိုးရတဲ့နေရာလည်းမရှိဘူးအဲလူအကြောင်းမျိုးမျိုးကြောင့်ပေါ့လို့ဒီလူတွေကအဲ့လိုမျိုးဒီမှာလည်းအန်ဒီတခုကြီးရင်ဆိုင်ကြတော့ဒီလူရဲ့နေထိုင်နေရတာဖြစ်တယ်
2012ခုနှစ်ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအသွင်ဆောင်အကြံဖက်ပြစ်ပခတွေရဲ့နောက်ပိုင်းမွတ်စလင်ဒုက္ခသည်တွေဟာစစ်တွေအုံတော်ချေဒုက္ခသည်စခန်းတွေအပါအဝင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာဖြစ်ပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာ လူဦးရေထူးထပ်စွာနေထိုင်ကြရပြီးစာဝင့်နေအခက်အခဲတွေကလည်းရင်ဆိုင်နေကြရတာမို့ဒုက္ခတွေတွေသူတို့ရဲ့နေရာရင်းကိုပြန်လည်နေထိုင်ခွင့်ရပြီးတော့နေ့စဉ်လူနေမှုဘဝတွေပုံမှန်လည်းပတ်လုပ်ကင်ခွင့်တွေဆောင်ရွက်နိုင်မှုအစိုးရတာဝန်ရှိတဲ့သူတွေကအရေးတကြီးဆောင်ရွက်ပေးသင့်ပါပြီလို့လည်းရခိုင်ပြည်နယ်မောင်နှောမြို့နယ်ကမြို့တကြီးကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကလည်းအကြံပြုပါတယ
်ဒုက္ခရှင်စစ်တမ်းတွေတော့ကလည်းမတော်စမီးကြီးတဲ့ဆရာလာကြီးသူကဒီသမတ်စီသမတ်စီအကြံရနေသူသူရမကိုသူဟောကောသူရဲ့မူလနေရာဒီမှာပြင်ပြီးတော့သူ့ရင်သူ့ရနဲ့လုံးပြီးနေစီဒီလိုမတော်စားကြည့်ရအောင်လို့စီရောသူနဲ့ဟောကောသူအင်းရောက်အလိုသူဆက်သွားဖြစ်ခဲ့ပါတယ်သူတို့ဒီအများကြီးတော့ဟောကူသူကြမ်းစီသူစစ်သမတ်သူတောက်ချတဲ့စကန်ကြီးကအဲဆဆိုက်တီတဲ့ဆဆိုက်တီတာကတော့သူစကန်တူတူမှာအဲ့လိုမဆော်ရဆာသူ့ကိုရင်ဆဆိုက်တဲ့သူကအဲ့လိုလောင်သွားတာပေါ့နော်သူလူကဒီသူတို့ဒီစိတ်ကြံတွေမဆော်ဆာမိတောင်တွေဆိုရင်စအိမ်နေအိမ်တော့ပဲအဲ့လိုသူကလောင်တာအခုကစကန်လေးကဆဆိုက်တီတော့အများကြီးလောင်သွားတာပေါ့အဲ့မှာစကန်လေးကလည်းဖြည်းဖြည်းလေးဆိုတော့ပြီးတော့သင်တို့ကလည်းအသိကြီးတယ်ဟောသူလည်းလုံနိုင်ကြည့်ကြရတယ်အဲ့တော့ဒီလေးပြရလာလေ
လက်တလုံးမှာတော့မိလောင်ကျွမ်းမှုဖြစ်ခဲ့တဲ့ဒုက္ခတဲ့စခန်းတွင်ကမိလောင်ကျွမ်းမှုကိုတော့ပေါ်စာမိအဖြစ်စစ်တွေမိသက်ဌာနကတတ်မှတ်ထားပြီးမိစတဲ့လောင်ကျွမ်းခဲ့တဲ့နေရာကဥနော်စုမြကိုပေါ်စာမိပုံမှန်285လူသေမှု304ကကြီးတို့နဲ့စစ်တွေမြို့နယ်အမှတ်1ရဲစခန်းမှာအမှုဖွင့်တရားစွဲဆိုထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မြန်မာအစိုးရတပ်နဲ့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP တပ်ဖွဲ့တို့ကြားဒီကနေ့မနက်ပိုင်းတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ထိခိုက်သေးဆုံးမှုကတော့အသေးစိတ်မသိရသေးပါဘူး။ပြည်ထောင်စုအစ်စ်နှစ်ဦးနှစ်ဖက်သဘောတူညီချက်တွေကိုအစိုးရတပ်ဘက်ကအတိအကျလိုက်နာမှုမရှိတာကြောင့်အခုလိုတိုက်ပွဲဖြစ်ရတာလို့ KNPP ခေါင်းဆောင်တဦးကလည်းပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ပြောပြပေးပါရှင်
။ဟုတ်ကဲ့ပါကယားပြည်နယ်ဖားဆောင်မြို့နယ်နန်ကိရွာတောင်ဘက်နားကကျေးရွာမှာအစိုးရတပ်၄နှစ်ရှင်းနဲ့ KNPP တပ်ဖွဲ့တွေကြားအောက်တိုဘာ20ရက်ဒီကနေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တာလို့ KNPP ဒုဥက္ကဋ္ဌခူးဦးတွေက VOA ကိုအတည်ပြုပြောပါတယ်တိုက်ပွဲဖြစ်ပွားရတဲ့အခြေအနေနဲ့ပတ်သက်လို့သူကအခုလိုရှင်းပြပါတယ
်တတင်းအရာကတော့ဖားဆောင်မြို့နယ်နန်ကိတဝက်နားမှာဖြစ်တယ်လို့တော့သိရပါတယ
်ဟုတ်ကဲ့
အဲ့မဲ့ကျွန်တော်တို့ကြားရမှာတော့အချိန်ကပြီတော့ကျွန်တော်တို့ Balfour Agreement ဘောရတော့ကျွန်တော်တို့ပြောချက်ရတော့တာလှုပ်ရှားမှုတွေနဲ့ပတ်သက်လို့တော့နှစ်ဖက်တစ်ဖက်သွားမယ်လာမယ်ဆိုရင်သုံးရကျူတင်ပြီးဒီအကြောင်းကြားပြီးတော့သွားလာတာမျိုးတွေနှုတ်ခုပြဖို့ဆိုရဟာပြရတော့2012ကပြတမ်းလာတာပဲပေါ့ဒါပေမဲ့နောက်ပိုင်းမှာတော့တမလို့ဖက်ကတော့ဒီလိုသွားရတာနဲ့ပတ်သက်ပြီးအမြင်တွင်ပြပူရမျိုးအကြောင်းကြားရမျိုးတွေညှိနှိုင်းဆောင်ရွက်ရမျိုးတွေအများနဲ့ပါလာပါတယ်
။ဟိုမြန်မာအစိုးရတပ်ဘက်ကဟိုလိုင်းနာဆောင်ရွက်ခြင်းသိမ့်မရှိဘူးဆိုတဲ့အဓိပ္ပာယ်လားခင်ဗျ။
ဒီလိုသဘောပဲပြောမှာပဲဖြစ်ပါတယ်။ကျွန်တော်တို့ကတော့ဘယ်လိုအဂရီမန့်ရှိထားတာပေါ့နော်။ပြည်နယ်စစ်ပြောင်းစုအဆင့်ဆိုပြီးတော့ပေါ့နော်။ကျွန်တော်တို့ပြည်ထောင်စုအဆင့်မှာသဘောတူညီချက်နှစ်ချိန်လောက်ပဲရှိပါတယ်။NCA ကတော့ကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေသေးပေါ့နော်ကျွန်တော်တို့ကလည်းဒီလမ်းကြောင်းကိုသွားမယ်ဆိုပြီးတော့ကျွန်တော်တို့ကလည်းညှိနှိုင်းဆောင်နေသေးပါသူတချို့ကတော့ဒီ Parliament Agreement တွေကိုကျွန်တော်တို့အကောင့်နဲ့ပေါ်တဲ့အခါမှာတော့ဒီလိုလေးဟာချက်အနေကျလေးရှိတာကိုတော့ကျွန်တော်ဘယ်လိုအကောင့်နဲ့ပေါ်ကြမလဲသူရဲ့သဘောကတော့ကိုအခေအချရလို့ထင်တာပေါ့နောက်ပြီးတော့နှစ်ဖက်ကြားမှာကျွန်တော်တို့အပြာနားလည်မှုနဲ့ယုံကြည်မှုကအရေးကြီးတယ်လို့ကျွန်တော်တို့ထင်တာပေါ့နော်ဒီဟာတွေကိုအသာကြအောင်ကျွန်တော်တို့ကပန်းမဆောင်ရွက်လိုတာပ
ါဟုတ်ကဲ့ခင်ဗျဆိုတော့ဒီကြားပြည်နယ်ထဲမှာအစိုးရတပ်တွေကအခုအချိန်မှာတိုးချနေတုံးမဲ့လားဘလို့နေသားတွေတွေ့နေရလဲ
ဟုတ်ကဲ့ဒီ department နှစ်ပတ်ထဲမှာတော့ပို့ပြီးတော့နည်းနည်းတူတူချာဖြစ်တာပေါ့နော်ပုံမှန်အဖြစ်တော့ဒီမှာရှိတဲ့ပြည်နယ်ကဒေသကတန်တွေကတော့သက်သက်ပေါ့နော်အဲ့ဒါကတော့ကျွန်တော်တက်ဆက်ဆက်လေးအောင်မရှိပါဘူးနောက်ပြီးတော့တခါကျွန်တော်ချမ်းပြည်နယ်ကအဲ့ဒါတော့ကျွန်တော်တို့ပြောရဲ95လဲအောက်ကတက်ခွက်တွေကတော့သူတို့တပြောင်းလဲတွေတော့ပုံမှန်လုပ်လို့ရှိပါတယ်။ဒါပေမဲ့ဒီတစ်ခေါက်ကတော့တပြောင်းလဲလုပ်တယ်လို့ပြောနေတော့လည်းအဟောင်းတွေကတော့ပြန်ဆက်သွားတာမျိုးတွေမရှိဘူး။နောက်ပြီးတော့အင်အားတွေဖြည့်ဆည်းပြီးတော့ဟိုတခြားဒေသတွေလည်းအင်အားဖြည့်နေတာမျိုးတွေကျွန်တော်တို့ပြောတော့အထူးသဖြင့်တော့ဖာဆောင်မြို့နယ်ထဲကမော်ချီဒေသဆက်ကအဲ့ဒါမျိုးတွေအင်အားဖြည့်တာလည်းကျွန်တော်တွေ့ရတယ်။ ဒါနဲ့တရတဲ့ဇာရဲမှာပဲကျွန်တော်တို့အမတ်၁၄တမ်းကြီး၁၄ကြီးတင်နာကျောင်းဆိုတာရှိပါတယ်ကျွန်တော်တို့ရှိမှာအဲဒီစီတင်နာကျောင်းမှာလည်းပဲအခုတမတ်55အပါဝင်တမတ်ရှိသူရှိတဲ့အောက်ခံတတချို့တွေဝင်အား1000ကျော် 2000 ဝန်းကျင်လောက်ဟိုအခြေခံစီတင်နာတွေဘုံမှာတရားတွေတက်နေတယ်ဆိုတော့ဒီတင်းတွေလည်းကျွန်တော်တို့ရပါတယ်နော်ဒါလည်းလွန်ခဲ့တဲ့ပါရီကပဲစပြီးဖြစ်ပေါ်နေတာပါခဏချင်းပေါ့
ဒီတိုက်ပွဲသတင်းနဲ့ပတ်သက်လို့တက်မတော်သတင်းထုတ်ပြန်ရေးအဖွဲ့တာဝန်ရှိသူတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ကယားပြည်နယ်တွင်အခုလိုတကြော့ပြန်တိုက်ပွဲတွေကြောင့်ဖရူဆိုရှားတော့နဲ့တန်လွင်မြစ်အရှိဘက်ချမ်းဒေသတွေမှာပါတိုက်ပွဲတွေဆက်ဖြစ်လာမှာကို KNPB ဘက်ကစိုးရိမ်နေပါတယ်။ KNPB ရဲ့လွိုက်ကော်ဆက်ဆံရေးယုံတာဝန်ခံကတော့ဒီကနေ့ဖြစ်တဲ့တိုက်ပွဲဟာတက်မတော်ဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်ရာကထိတွေ့တိုက်ပွဲဖြစ်ခဲ့ရတာလို့တိုင်းရင်းသားမီဒီယာတခုကိုဖြေကြားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်တက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ NCA အပြည့်အစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင် EU အဖွဲ့တွေတက်ရောက်တဲ့နေပြည်တော်ကညဉ့်ညဉ့်ထိပ်သီးဆွေးနွေးပွဲမှာအဓိကအချက်5ချက်သဘောတူညီချက်ရခဲ့ပေမဲ့ခွဲမထွက်ဘူးဆိုတဲ့ဂတိစကားမရဘဲပြည်နယ်ဆိုင်ရာဖွဲ့စည်းပုံကိစ္စနဲ့ကိုယ်ပိုင်ပြဋ္ဌာန်းမှုတွေကိုအစိုးရတပ်ဖက်ကလိုက်လျောဖို့ဆန္ဒမရှိဘူးလို့အဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေကပြောကြားထားပါတယ်ခင်ဗျာ
။သောရရှင်များရှင်။မကြသေးခင်ကပဲပြီးဆုံးသွားတဲ့ငញ្ញရေးထိပ်သီးညီလာခံမှာအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်။ထိပ်သီးခေါင်းဆောင်တွေတက်ရောက်ခဲ့တဲ့ညီလာခံမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလား။ပြည်တွင်းညညရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာရီလိုနေသေးတယ်လဲစူရာတွေကို VOAS နေနေညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေရဲ့ညညရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးကြပါမယ်။ Washington Post သတင်းစာက sorry သတင်းတောက် Jamal Khashoggi တည်ဆုံသွားတယ်လို့ sorry Arabia နိုင်ငံကဝန်ခံလိုက်ပါတယ်။ Khashoggi ဟာဒီတူရကီနိုင်ငံ Istanbul မြို့က sorry ကောင်စစ်ဝင်ရုံးအတွင်းမှာရုံးရင်းဆန်ခတ်အချင်းများရာကနေတည်ဆုံသွားခဲ့တာဖြစ်ပြီးတော့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့တလကြာစုံစမ်းစစ်ဆေးသွားမယ်လို့ sorry အစိုးရပိုင်းရုတ်တံကပြောကြားလိုက်ပါတယ်။ sorry Arabia နိုင်ငံ Riyadh မြို့ပေါ်မှာနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Cindy Sain သတင်းပေးပို့ထားတာကိုကိုရန်နိုင်ကတင်ပြပေးထားပါတယ်ရှင်။
Sorry သတင်းတော့ Jamal Khashoggi တည်ဆုံးသွားတယ်ဆိုတာကို Sorry Arabia နိုင်ငံကဝန်ခံလိုက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ Sorry နိုင်ငံရဲ့အင်ရှင်မင်းသား Mohammed bin Salman ဦးဆောင်ပြီးတော့တလကြာစုံစမ်းစစ်ဆေးသွားမယ်လို့လည်းပြောကြားလိုက်ပါတယ်။တည်ဆုံးမှုနဲ့ပတ်သက်ပြီးတော့ကနဦးစစ်ဆေးချက်တွေအရအစိုးရအကြီးအကဲအရာရှိ5ဦးကိုတာဝန်ကရစဲလိုက်ပြီးတော့တခြား Sorry နိုင်ငံသား18ဦးတို့ကိုလည်းဖမ်းဆီးလိုက်တယ်လို့ Sorry အစိုးရကပြောကြားလိုက်ပါတယ်။ယာရုကနေဖြုတ်ချလိုက်တဲ့အထက်မှာ sorry အင်ရှစ်ဆန်မင်းသားနဲ့နီးစပ်တဲ့အကြံပေး Saud Al Khatani ထောက်လှမ်းရေးဒုတိယအကြီးအကဲဗိုလ်ချုပ် Ahmed Al Asiri တို့ပါဝင်တယ်လို့ Riyadh ဒေသစံတော်ချိန်တောက်ချညမှာထွက်ပေါ်လာတဲ့သတင်းတွေကဆိုပါတယ်။တောက်ချနေတုန်းကတော့ Washington DC မြို့တော်မှာဆန္ဒပြတဲ့သူတွေကအင်မီရော်ကနေနိုင်ငံခြားရေးဝန်ကြီးဌာနအထိချီတက်ဆန္ဒပြခဲ့ကြပြီးတော့ Khashoggi ကအောက်တိုဘာ2ရက်နေ့က Istanbul မြို့က sorry ကောင်စစ်ဝင်ရုံအတွင်းမှာအသက်ခံရပြီးအပိုင်းပိုင်းဖျက်ခံရတာဖြစ်တယ်လို့တူရကီသတင်းတွေကဖော်ပြနေတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်အစိုးရအနေနဲ့ပြင်းပြထန်တဲ့အရေးယူဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့ sorry အင်ရှစ်ဆန်မင်းသားတို့အင်္ဂါနေ့ကတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးအမေရိကန်အထက်လွှတ်တော်အမတ်တွေနဲ့လူခွင့်တက်ကြလို့ရှားသူတွေကလည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့လည်း VOA သတင်းတော် Greta Van Susteren နဲ့ Mexico City မှာတောက်ကြနေကပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းအထွတ်မှာတော့နိုင်ငံသားဝန်ကြီးပွန်ပီယိုက sorry တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးကာကွယ်ပြောဆိုခဲ့ပါတယ
်။ When I traveled to Saudi Arabia I met with the king I met with the crown prince at great length I met with foreign minister Jubair and I made
very Saudi Arabia ကိုရောက်တော့ကပြည်နဲ့တွေ့ပါတယ်ပြီးတော့အရှေ့မင်းသားနဲ့လည်းချိန်တော်ကြာတွေ့ခဲ့ပါတယ်ဒါပြင်နိုင်ငံခြားရေးဝန်ကြီးအဒက်အဂျူဘီယာနဲ့လည်းတွေ့ခဲ့ပြီးအမေရိကန်ပြည်တော်စုအနေနဲ့ဒီကိစ္စကိုအလွန်မင်းအလေးနဲ့ထားတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ်တရားဥပဒေမဲ့တပ်ဖြတ်တာတွေနဲ့ဒီလိုလိုရမျိုးတွေကိုကျွန်တော်အနေနဲ့သဘောမတူတဲ့အကြောင်းဒါအမေရိကန်စန်တန်ဘိုးနဲ့လည်းမကတ်ညီတဲ့အကြောင်းပြီးတော့ဒီကိစ္စ sorry ကောင်စစ်ဝင်ရုံးတွေမှာဖြစ်သွားတဲ့အတွက်သူတို့မှလည်းတာဝန်ရှိပါတယ
်ဒါမဲ့လည်းအမေရိကန်အစိုးရအနေနဲ့ sorry နိုင်ငံအပေါ်မှာလူခွင့်ရေးစံနှုန်းတွေနဲ့အညီပြောဆိုသွားလိမ့်မယ်မထင်ကြောင်း sorry နိုင်ငံဆိုင်ရာအမေရိကန်သံတမန်ဟောင်း James Smith ကတော့ပြောပါတယ
် This administration has defined a transactional relationship with Saudi Arabia.
အခုလက်ရှိအမေရိကန်အစိုးရနဲ့ Saudi Arabia နဲ့ဆက်ဆံရေးကတစ်ဖက်နဲ့တစ်ဖက်အကျိုးမျှော်ကိုပြီးတိစောက်ထားတဲ့ဆက်ဆံရေးမျိုးဖြစ်ပြီးအရင်တုန်းကတော့ကျွန်တော်တို့နဲ့သူတို့ဆက်ဆံရေးကမဟာဗျူဟာမြောက်ဆက်ဆံရေးပါကျွန်တော်တို့အဲ့ဒီမှာရှိတုန်းကကျွန်တော်တို့အနေနဲ့အမျိုးသမီးအခွင့်အရေးလူအခွင့်အရေးနဲ့အများပြည်သူအသုံးပြုနိုင်တဲ့နေရာတွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးလို့ရပေမဲ့အခုအခါမှာတော့အဲ့ဒါတွေဘာမှလုပ်လို့မရပါဘူးဘာဖြစ်လို့လဲဆိုတော့နှစ်နိုင်ငံကြားကဆက်ဆံရေးငွေကြေးအကျိုးအမြတ်ပေါ်မှာအဓိကထားလှုပ်ဆောင်နေလို့ဖြစ်ပါတယ
်ပါတီနီယစ်လုံးကအထက်လွှတ်တော်အမတ်များအဖွဲ့ကတော့ဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်ပြောဆိုခဲ့ပါတယ်ဝဒရိုဝယ်ဆန်စန်တာကရောဘင်ရိုက်ကတော့အခုလိုပြောပါတယ
် The Republicans have been tougher I think vocally out front than the Democrats have and
Republican တွေဟာ Democrat တွေထက်ပိုပြီးတော့ခိုင်ခိုင်မာမာရှိတယ်ပိုပြီးတော့ကြဲကြဲလောင်လောင်ပုံမှန်နဲ့ပြောထားတယ်လို့ကျွန်မထင်ပါတယ်ဒီလိုပါတီနှစ်ရက်လုံးကတူညီတဲ့ထောက်ခံမှုမျိုးပေးတာဝါရှင်တန်မှာတိတ်ပြီးတော့မတွေ့ရပါဘူးဒီတစ်ခုတည်းတောင်မှဖြစ်မလာပဲ
အခုနောက်ဆုံးဆော်ဒီအာရေဗျကထွက်လာတဲ့သတင်းချက်လက်အစ်ပေါ်မှာအမေရိကန်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာသုံးဖြတ်ရတော့မှာပါဆော်ဒီအစိုးရကသတင်းတော့ဂျမောခါရှိုဂီဘာဖြစ်သွားလဲဆိုတာကိုလုံးဝမသိပါဘူးလို့ပြီးခဲ့တဲ့သတင်းနှစ်ပတ်လုံးလုံးမှာညှင်းဆုံနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တဲ့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်ရှင်
Saudi Arabia ကဂျမဲကရှူဂီယာတူရကီနိုင်ငံအစ္စတန်ဘူမြို့က Saudi Council ရုံးနဲ့မှတည်ဆုံသွားတယ်ဆိုတော့ကို Saudi Arabia ကအတည်ပြုလိုက်ပြီးလို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်မစ္စတာကရှူဂီဟာ Council ရုံးနဲ့မှသူနဲ့တွေ့တဲ့လူတွေနဲ့ရုံးရင်းဆန်ခတ်အပြန်အလှန်ဖြစ်ပြီးတော့တည်ဆုံသွားတယ်ဆိုတော့ကိုစုံစမ်းစစ်ဆေးမှုကဏ္ဍဦးရတွေအရာသိရတယ်လို့ဆိုပါတယ်ဒီဖြစ်ရအတွက် Saudi တော်ဝင်အကြံပေးတဲ့ဦးဖြစ်သူ Saud Al ကာတာနီနဲ့ထောက်လိုင်းရေးအဖွဲ့ဒုတိယအကြီးအကဲပူဂျိုဂျီအာမက်အယ်အဇရီတို့ကိုယာရူကထုတ်ပြလိုက်ပြီးတော့တခြားဆော်ဒီနိုင်ငံသား18ဦးကိုလည်းဖမ်းဆီးထားတယ်လို့အစိုးရရှင်းနေကပြောပါရယ်အာဖဂန်နစ္စတန်နိုင်ငံရဲ့ရွေးကောက်ပွဲကိုတိုက်ခိုက်ဖို့တာလီဘန်တွေကအချိန်ချင်းထိကျောက်ထားပေမဲ့မဲဆန္ဒရှင်တွေကတော့မဲပေးဖို့အတွက်နိုင်ငံတော်ဝန်ကမဲယုံတွေမှာတန်းစီပြီးတော့စောင့်ဆိုင်းခဲ့ကြပါရယ်မဲယုံအလုံးကိုတိုက်ခိုက်မယ်ဆိုပြီးဒီကနေ့စနေနေ့မနက်ပိုင်းမှာပဲတာလီဘန်တွေကထပ်ပြီးတော့ချင်းကြောက်ထားတာပါမြို့တော်ကဘူးကမက်ဆနာရှင်နေကြမှာနောက်မဆုတ်တဲ့အတန်တွေကိုလည်းကြားနေရတာပါကိုတိုင်းပြည်ကိုတိစောက်ခြင်းနဲ့အတွက်ချင်းကြောက်မှုတွေရှိနေတဲ့ကြားကပဲဆန္ဒမဲလာထည့်တာဖြစ်တယ်လို့ကဘူးမြို့ကမက်ဆနာရှင်နေကပြောပါရခင်ဗျာအမေရိကန်ထောင်လင်းရေးဥပဒေစိုးမိုးရေးနဲ့လုံခြုံရေးအေဂျင်စီတွေကရုရှားဟာနောက်လာမှကျင်းပမယ်အမေရိကန်ဂျာကာလာလွှတ်တော်ရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့ဒီဇိုင်းမဲမဲလှုပ်ဆောင်နေကြတဲ့သတိပေးလိုက်ပါတယ်။မနေ့တုန်းကတော့နိုဝင်ဘာရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့ဆက်ဆက်မှုရှိတဲ့အသက်44နှစ်အရွယ်မျိုးသမီးကိုရာဇဝတ်မှုနဲ့တရားစွဲဆိုခဲ့ပါတယ်ခင်ဗျာ
။စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
။